ပိုချုပ်အောင်ဆန်းကျေးရုပ်တို့လိုက်ကောမှာစိုက်ထူရာကိုကန့်ကွက်တဲ့အနေနဲ့ပြည်လုံးပြည်နယ်လုံးကျွတ်တပိတ်ပွဲကိုကရင်နီလူလူတွေဒီကနေ့ပြုလုပ်တာမှာရဲတပ်ဖွဲ့ကရာဘာကြီးနဲ့နှိမ်နင်းခဲ့ပါတယ်။အဲ့ဒီလိုနှိမ်နင်းတာကြောင့်အရတားအယောက်20နီးပါးဒဏ်ရာရသွားပါတယ်။လက်ရှိမှာတော့အစိုးရအဖွဲ့နဲ့ဆန္ဒပြခေါင်းဆောင်တချို့ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့တွေ့ဆုံညှိနှိုင်းနေကြဆဲပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်
။ကယားပြည်နယ်လိုက်ကောမြို့မှာဒီနေ့မနက်ပိုင်းကဗိုလ်ချုပ်ကြီးရုပ်ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ဆုံရုံးရင်းဆန်ခတ်ဖြစ်ပွားပြီးအနည်းဆုံးလူငယ်အယောက်20လောက်ဒဏ်ရာရရှိသွားတာပါဗိုလ်ချုပ်ကြီးရုပ်ထားရှိရေးကန့်ကွက်တဲ့အနေနဲ့ကယားပြည်နယ်ကထောင်နဲ့ချီတဲ့လူလူတွေဟာဒီကနေ့ဗိုလ်ချုပ်ကြီးရုပ်ရှိရာဂန္ဓာရဟေဝံပန်းချံကိုချီတက်ဆန္ဒပြခဲ့ကြတာပါချီတက်ဆန္ဒပြရမှာတာဝန်ရှိသူတွေကပန်းချံအဝင်လမ်းကိုစစ်ကြောင်းတွေနဲ့ပိတ်ပြီးဝင်ခွင့်မပေးထားခဲ့ပေမဲ့လည်းအတားအဆီးအချို့ကိုချိုးဖြတ်ပြီးဝင်ရောက်ခဲ့ပါတယ်ဒီကနေ့ဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လက်ရှိပန်းချံထဲရောက်ရှိနေတဲ့လူငယ်ခွန်ပါနဲ့က
စိုက်တယ်ရတာ20 20ရောက်ပါတော့ဟောတချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟောဒီအခုကတော့သူတို့ကတော့ဒီဟိုစီစီခြေထောက်မှာကျန်းသားနေပါလားအဓိကတော့ဒီကျွန်တော်တို့ကဒီပန်းချံကိုချက်ခွင့်ပေးခွင့်တောင်းတယ်အဲ့ဒါကိုသူတို့ကမပေးဘူးဆန်သူတို့နဲ့ကာတယ်အဲ့ဒီချိန်မှာကျွန်တော်ကသူပေါက်သူပေါက်တယ်သူပေါက်တဲ့အတွက်ကျွန်တော်ကအဲ့စနက်ပိုင်းဆောင်းနေပါဘူ
းလက်တလုံးဆန်နာပြတာမှာတော့ဆန္ဒပြလူလူဟာဗိုလ်ချုပ်ကျေးရုပ်အနီးမှာစုဝေးထိုင်နေကြပြီးခေါင်းဆောင်အချို့နဲ့တာဝန်ရှိသူအချို့ကညှိနှိုင်းနေကြပါတယ်။ကရင်နီလူလူတွေဟာဒီကနေ့မနက်အစောပိုင်းကနေစပြီးတပိတ်စစ်ကြောင်းလေးကြောင်းနဲ့လူပေါင်း3000ကျော်လောက်စတင်ချီတက်ဆန္ဒပြခဲ့ကြတာပါ။ခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာကြားပြည်နယ်အစိုးရကတော့ဗိုလ်ချုပ်ကျေးရုပ်စိုက်ထူခဲ့တဲ့ကဏ္ဍရဟေဝံပန်းချံထဲမှာပဲဒီကနေ့ပြည်ထောင်စုနေအခမ်းအနားကိုကျင်းပခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်စိုက်ထူမှုနဲ့ပတ်သက်ပြီးကံွယ်ဆန္ဒပြမှုတွေအတွင်အခုလိုပြစ်ခတ်မှုအထိဖြစ်လာတဲ့အပေါ်ခွန်မနက်က
ဆန္ဒပေါ်ထုတ်မယ်ဆိုတာကိုကျွန်တော်ခွင့်ပြုမယ်ပါတင်တယ်အဲ့ဒါမပေးဘူးမပေးဘူးဆိုတဲ့ဟိုကဒါသူတို့ရဲ့အကင်တွေပုံကပါမဆင်မဆမှားလို့ဆက်စီတက်ရဲဆိုတဲ့ချိန်မှာညှိနှိုင်းမှုတွေဆိုတာမလောက်ကနဲ့အဲဒီတိုင်းဆန္ဒပြမှုတွေနဲ့တခါလဲပိတ်ထားတယ်ကာထားတယ်ဆိုတဲ့ဟိုကဒါဒီကဆင်ဆက်မှာရပေါ့ကျွန်တော်ဆက်သွားတယ်ဆိုတဲ့အချိန်ဒီမှာဒီအဲရာဘာကြီးတွေရာဘာကြီးတွေပါတယ်တုံးတယ်ဆိုကြတာဒါအဲတတရမားလို့ကျွန်တော်တို့ကတော့အဲ့လိုမျိုးပဲယူဆတယ်ပေါ့အဓိကကတော့ကျွန်တော်ချီတက်တယ်ကျွန်တော်အများအားပြောတာကျွန်တော်ညီငယ်စားမဲ့ချီတက်မယ်ဘာမှမလုပ်ဘူးဘာမှဖက်သွင်းမှုတွေမလုပ်ဘူးဘာမှဆက်မှုတွေမလုပ်ဘူးဆိုတာကိုကျွန်တော်တွေးတော်ပြီးတော့ကျွန်တော်ချီတက်တဲ့ကိစ္စကိုအခုလိုကြံဖက်ပြီးဆိုကြတာသူတို့ကင်ဆယ်ပုံကအဖက်ဖက်နေအားနေနေတယ်လို့တော့ကျွန်တော်တို့ဒီလိုပဲမြင်တာ
လက်ရှိမှာတော့ပန်းချံရှင်နာမှာတစားတစားနဲ့လူလူကနေမသွားတဲ့အပြင်ပုံမတိုးလာတဲ့အတွက်လုံခြုံရေးချထားရတဲ့ရဲအင်အားနဲ့ဆန္ဒပြသူအင်အားမမျှမတဖြစ်နေတယ်လို့ဒေသခံတွေကတော့ဆိုပါတယ်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းလာမှာတော့တောင်ဝင်းယူဖြေးကြားပေးမဲ့အရာရှိမရှိတာကြောင့်ဖြေးကြားခဲ့တာမရှိခဲ့ပါဘူးအမီမဖော်လို့တဲ့ရဲရာရှိတဦးကတော့သူတို့အနေနဲ့အထက်အမိတ်နဲ့အခုလိုထိမ့်သိမ့်ရတာဖြစ်တယ်လို့ဆိုပါတယ်တိုင်းအစိုးရဘက်ကတော့ဒီအပေါ်နှုတ်ဆက်နေလျက်ရှိပါတယ်ကြားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ကြားပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကကြိုးပမ်းခဲ့တာပါအဲ့ဒီကလေးကစန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားစွဲဆိုတာတွေလုပ်ခဲ့ပြီးပေါ်မတင်းမာလာကဒီမနက်မှာတော့အခုလိုပြခတ်မှုတွေရှိလာခဲ့တာဖြစ်ပါတယ်ရှင်
။မမေခတင်ပြတော်တာပါရှင်။ခုတစ်ဆက်တည်းလွိုက်ကောမှာဆန္ဒပြပွဲနဲ့ဆိုင်တဲ့သတင်းတပုတ်ဆက်ပါအောင်မယ်။ကြားပြည်နယ်လွိုက်ကောမြို့မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရာကိုကန့်ကွက်ဆန္ဒပြတဲ့ကရင်နီလူငယ်တွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်လို့ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေစုဝေးပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရာနေရာကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းကကြားပြည်နယ်လန်ကုန်မြို့မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရာတဲ့ပေါ်ကန့်ကွက်ဆန္ဒပြတဲ့လူကိုအာဏာပိုင်ဘက်ကရာဘာကြီးစံနဲ့ပစ်ခတ်ဖြိုခွင်းခဲ့လို့ဆန္ဒထုတ်ပေါ်သူအယောက်20ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီလိုကြမ်းဖက်ဖြိုခွင်းတာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူတို့ဟာဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မှာဘန်နူလာပန်းညံတွေကလက်လက်ကြောက်တန်ရှိမှာစူဝေးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့ generation wave ကကိုမိုးသွေးကအခုလိုပြောရတယ်
။ဒေသခံလူတို့တွေကဆန္ဒပြတယ်။ဆန္ဒပြတဲ့လူတွေကိုမတရားဖြိုခွဲဖမ်းဆီးတယ်။ ပုံမှန်အမျိုးမျိုးတက်တယ်အခုဆိုလို့ရှိရင်လူငယ်ပေါင်း90ကျော်ရှိနေပြီမတရားဖမ်းဆီးခံထားရတယ်ဆိုတော့ဒီနေ့မနက်မှာကြားပြည်နယ်ကလူလူထောင်ကျော်ကရင်းကြစွာဆန္ဒပြကြတယ်အဲ့ဒီပေါ်မှာရောဘာချင်းနဲ့ဖြစ်တယ်ဈေးနဲ့ဖြိုခွဲတယ်မိသက်ပိုင်းနဲ့ဖြိုခွဲတယ်ဆိုတော့ဒီနေ့ဒီချိန်မှာဒီနေရာမှာကျွန်တော်တို့စူယုံရောက်ရှိလာတာကအဲ့ဒီလိုမျိုးမတရားအချမ်းဖတ်တဲ့လူရောက်ကိုစန့်ကျင်ဖို့ဖြစ်တယ်
ကင်းနီလူငယ်တူဖြစ်တဲ့မဆူဇန်ကလည်းဘ ෝජ ုံအောင်စံပေါ်ထားတဲ့သူ့သဘောထားကိုခုလိုပြောပါရစေ။ကျွန်
တော်ဘလောက်ချစ်ချစ်ကလေးဆိုရင်ကျွန်တော်တို့ပြည်နယ်ကလူငယ်အားဆိုရင်အရင်ကဆိုရင်ကျွန်တော်တို့ငါးရက်ပြည့်မဆူရဆိုတဲ့ကာလတော့ဘ ෝජ ုံမွေးနေလွတ်လပ်ရင်းနေဆိုကျွန်တော်တို့အပြည့်အဝခိုးထွက်ပြီးမှကြားတယ်ဘ ෝජ ုံမွေးနေဒီပြည်သူတွေသိဖို့လွတ်လပ်ရင်းနေပြည်သူတွေသိပြီးဖို့ကျွန်တော်တို့ဒီလိုခိုးကြောက်ရအောင်လည်းလောက်ခဲ့တဲ့ကာလတွေရှိတယ်။ဒါကြောင့်ကျွန်တော်တို့ဒီဘ ෝජ ုံမချစ်တော့မဟုတ်ဘူး။အခုလုံနေတဲ့ကိစ္စကဒီ LND အစိုးရလုပ်နေတဲ့ကိစ္စခါကျတော့ကျွန်တော်တို့စသစ်ကလေးကကျွန်တော်တန်ခွက်တယ်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒထုတ်ပေါ်တာခွင့်ပြုချက်မရှိဘဲထုတ်ပေါ်ခဲ့တဲ့အတွက်ဆန္ဒထုတ်ပေါ်သူ9ဦးကိုငေးစုစီပုံမှန်စကွနဲ့အမှုဖွင့်မှုအာဏာပိုင်ကစောင့်ရမယ်လို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းမှာထောင်နဲ့ချီရဲ့လူတွေဟာဗိုလ်ချုပ်ဆန်ကြီးကိုကန့်ကွက်ဆန္ဒပြဖို့ရုတ်တုထားရှိရာကနာဟင်ဝပန်းချံကိုချီတက်ချိန်မှာအာဏာပိုင်နဲ့ရုံးဆန်ကပ်ဖြစ်ပြီးအကြမ်းဖက်ပစ်ခတ်ခံရတာလည်းဖြစ်ပါတယ်။ကယားပြည်နယ်ဆိုတာဗိုလ်ချုပ်ဆန်ရုတ်တုထားရှိဖို့အတွက်ပြီးခဲ့နှစ်ကကြိုးပမ်းနေတာပါ။အဲ့ဒီချိန်ထဲကစန့်ကျင်ကန့်ကွက်တာရှိခဲ့တယ်လို့စန့်ကျင်ကန့်ကွက်တဲ့လူတွေကိုအာဏာပိုင်ဘက်ကတရားစွဲဖမ်းဆီးတာတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရုပ်ထုဖျက်သိမ်းပြီးဖို့လွန်ကော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာဖွင့်ထားတဲ့တပိတ်စကန်ကိုအာဏာပိုင်ကဖျက်သိမ်းခဲ့ပါသေးတယ်။ဗိုလ်ချုပ်ကြီးဦးကတော့ဒီလအစောပိုင်းမှာပဲဖွင့်လှစ်ခဲ့တာဖြစ်ပြီးအိမ်နောက်ပိုင်းစန့်ကျင်ဆန္ဒပြတောင်းဆိုမှုတွေအချိန်မြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။